ောက်ကြာနေမနဲ့စောစောမှာမဲဆောက်ကဗန်းဆောင်ကွဲအမိုက်ပုံဘုံပေါက်ကွဲခဲ့လို့အမိုက်ပုံမှာအမိုက်ပြန်ကောက်ပြီးဝန်းစာရှာနေရတဲ့မြန်မာနိုင်ငံသား14ဦးဒဏ်ရာရရခဲ့ပါတယ်။ဒီဒဏ်ရာရကြောင့်ဆေးရုံရောက်ခဲ့ရသူတွေကိုအခုထိုင်းရဲကတရားမဝင်ဝင်ရောက်မှုနဲ့မဲဆောက်ဆေးရုံကနေဖမ်းဆီးသွားပြီးဘုံပေါက်ကွဲမှုအတွက်စစ်ဆေးတာတွေမလုပ်သေးပေမဲ့သူတို့မိသားစုတွေကိုတော့မြန်မာနိုင်ငံဘက်ကိုပြန်ပြီးပို့ခဲ့တယ်လို့သိရပါတယ်။ရဲစခန်းမှာအဖမ်းခံနေရသူတွေကိုတွားရောက်တွေ့ဆုံပြီးအကူအညီတွေပေးနေတဲ့မဲဆောက်ခြေဆိုင်ရောင်ကြီးဦးမြန်မာရွှေပြောင်းအလုပ်သမားများကူညီဆောင်ရှောက်နေတဲ့အဖွဲ့ကကိုနေနိုင်ကဒီဘုံပေါက်ကွဲမှုကြောင့်ဒဏ်ရာရနေတဲ့သူတွေတဲက၃ဦးဟာဒဏ်ရာပြင်းထန်တဲ့အတွက်ဆေးရုံမှာပဲရှိနေသေးတယ်လို့ပြောပါတယ
်။ဟုတ်ကဲ့တော့လည်းထုတ်တယ်မှာ၁၁ယောက်ရှိပြီးတော့တန်းနဲ့ဟိုအကျဉ်းနာပြည့်၃ယောက်ကဆေးရုံကြီးမှာခန့်တင်တာခင်ဗျာ
။အချုပ်ထဲက၁၁ယောက်ကိုအမှုတွေပါတယ်စစ်ပြီးလား
။ဘာမှသူတို့အချိုးကြောင့်မပြောဘဲနဲ့ဟိုထုတ်တာနဲ့ဖမ်းတာနဲ့လေအချုပ်ထဲမှာ။
ဒီတရားမဝင်ဝင်ရောက်လာမှုနဲ့မြန်မာနိုင်ငံကိုပြန်ပို့မယ်လို့ကြားနေတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ရေထိုင်းရဲကဘာပြောသေးလဲ
။ဟုတ်ကဲ့ဒီမနေ့ဒီဒဏ်ရာရတဲ့လူတွေကဘာလဲသူမိသားစုတွေလေ
။ဟုတ်ကဲ
့။မိသားစုတွေတော့ဒီမနေ့ကဘာပြောပြန်ပို့လိုက်တယ်။ဒဏ်ရာရတဲ့လူတွေအခုလောဆယ်၁၁ယောက်တော့ဒီအခုချိန်ထိရဲအချုပ်ထဲမှာသူဖမ်းထားချုပ်တာတော့မယ်လေ
။ဒီ၁၁ယောက်လုံးရဲ့မိသားစုတွေကိုမြန်မာနိုင်ငံပြန်ပို့လိုက်ပြီလား
။ဟုတ်ကဲ့ဒီမနေ့ကပြန်ပို့လိုက်ခင်ဗျ
။ဆေးရုံကိုတက်နေတဲ့ဟို၃ယောက်ရဲ့အချိန်နေရော
။ဆေးရုံတော့ဒီနေ့ဒီကောမရောက်ဖြစ်ဘူးခင်ဗျ။ကြောဒီနေ့အချုပ်တဲ့နဲ့အချင်းကုန်နေတယ်။အဲကြရင်လည်းကျွန်တော်အချုပ်တဲ့သွားလို့သူခမင်းလည်းပို့ပေးရမယ်လေ။ပို့တော့
။ဒီအချုပ်တဲ့လူတွေပြန်ပို့မယ်မပို့ဘူးရဲကဘာမှမပြောသေးဘူးပေါ့
။ကျွန်တော်ဘာမှမသိရသေးဘူးခင်ဗျ
။အခုအမိုက်ပုံမှာဒီဘုံပေါက်ကွဲတဲ့အတွက်ဒီအမိုက်ပုံပတ်ဝန်းကျင်မှာနေထိုင်တဲ့ဒီမြန်မာနိုင်ငံသား300ကျော်ရဲ့ရေးရဘလို့
အဲ့ဒီဘုံပေါက်ကွဲမှုပါတဲ့လူတွေကတော့သူတာမန်တော့အလုံးလုံးနေတာပေါ့။အဲဒဏ်ရတဲ့လူတွေကလည်းအဓိကသူတို့မျက်မြင်သက်သေအချုပ်ထားတယ်တော့ယူဆရတာပဲ
။အော်မျက်မြင်သက်သေအနေနဲ့ထားထားတာလား
။ဟုတ်ကဲ့။ဒါပေမဲ့အခုကဒဏ်ရာလည်းရတာလေရှေးလည်းမပေးကူဘူးအဲခမင်းလည်းမကြွေးဘူးလေသူတို့ချုပ်တာတယ်လေအဲ့ဒါတော့မလုပ်သင့်ဘူးနော်ခမင်းမကြွေးဘူးငါအဲ့ဒါကြောင့်ကျွန်တော်တို့ယုံကဒီမှာခမင်းမနေ့ကလည်းကျွန်တော်ခမင်းရောင်းနေဆရာပို့ပြီးအခုဒီညနေခဏနေကြရင်ကျွန်တော်ခမင်းတက်ပြန်ပို့ပေးအောင်မယ်သူတို့ဆက်ပြောစ
ားအခုအဖမ်းခံရသူ11ဦးအတွက်စားရေးတောက်ရေးကိုရောင်ကြီးဦးအလုတ်သမားစောင့်ရှောက်ရေးအဖွဲ့ကတာဝန်ယူကူညီစောင့်ရှောက်ပေးနေတဲ့အပြင်မြန်မာနိုင်ငံပြန်ပို့ခံရသူတွေရဲ့အရေးကိုပါလိုက်ပါဆောင်ရွက်ပေးနေတယ်လို့လည်းကိုနေနိုင်ကပြောပါတယ်ဒါအပြင်ရောင်ကြီးဦးအဖွဲ့ကထိုင်းရောင်ကြီးဦးအဖွဲ့ဟာထိုင်းရှင်နေများကောင်စီအဖွဲ့အလုတ္တမဆိုင်ရာ action network အဖွဲ့ထိုင်းလူခွင့်ရဲ့အဖွဲ့တွေနဲ့တခြား NGO အဖွဲ့တွေနဲ့အတူအဖမ်းခံနေရသူတွေရဲ့အရေးကိုလက်တွဲလှုပ်ဆောင်နေတယ်လို့လည်းသိရပါတယ်။ထိုင်းနိုင်ငံကလူခွင့်ရေးလှုပ်ရှားသူတွေဟာအဖမ်းဆီးခံနေရတဲ့ဒီဒဏ်ရာသူတွေကိုဆေးကုသပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရဖို့တောင်းဆိုနေကြပါတယ်ရှင်။